ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bugana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ Minor IDP ဆစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေကလည်းသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြပါတယ်။ကချင်ဆစ်ဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာကပေးမဲ့အကူအညီတွေတားမြစ်ခံနေရတဲ့ကိစ္စကိုပြည်လဲအောင်ဆောင်ရွက်ပေးဖို့ Miss Bugana ကိုတိုက်တွန်းကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။လောနမကအထူးကိုယ်စားလှယ် Miss Christine Bugana ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပကဖြစ်တာတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တယ်လို့မနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့တာပါ Miss Bugana ဟာဒီကနေ့မွန်လိုင်းပိုင်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်တဲက Minor Savation IDP စခန်းကိုတွားရောက်ပါတယ်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုသူတို့အနေနဲ့တင်ပြခဲ့တယ်လို့ Minor IDP စခန်းတာဝန်ခံဥဇော်လုံးကပြောပါတယ
်။ဟောကျွန်တော်တို့အမြန်နေရပြန်နိုင်ရေးပေါ့အနာဂတ်ကျေပွင့်ဒီကလေးတွေအတွက်ပြန်ရရင်မှာပတ်ကူညီတဲ့ဘူးပေါ့နော်။ဒီပြီးမှအစိုးရရောအစီအော်ရောအဲအဲအန်ကပါညီတဲ့ဘူးပေါ့နော်။အဲဒီမိုးဝန်ကြောင့်လည်းဟိုအလို့ကာယစဉ်းလန်းနေပေါ့ပြန်ပြန်ထားတယ်။အလိကြီးတော့ဒီဆိုင်ရရအမှကိုယ်ရောကိုယ်ပြန်နေဘူးအော်ဝင်ဒီမှာကိုယ်ဆောင်ရဲဘူးပေါ့နော
်ဒုက္ခသည်စခန်းနေတဲ့မှာအများစုကကလေးငယ်တွေဖြစ်ပြီးအချိန်ကြာလာတာနဲ့အမျှကလေးတွေရဲ့အနာဂတ်အတွက်စိုးရိမ်ရာကြောင်းမစ်ဘူဂနာနဲ့ဗုဒ္ဓနေညနေပိုင်းမှာတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ JST ရဲ့အတွင်မူကိုကွန်ရှာအောင်ကပြောပါတယ
်အဓိကကျွန်တော်ဘက်ကတင်ပြတာလဲပြိပတ်ခါဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်ကြော်သေးရောက်လာပြီးတို့ပထမမှာနေရတဲ့ကိစ္စတော်တော်လေးဒုက္ခရောက်နေတယ်အမှအကူညီပေးတဲ့ကိစ္စတွေလည်းရောက်လာတဲ့အတွက်ကြောင့်တို့အတွက်ခက်ခဲတယ်ဆိုတဲ့အကြောင်းရင်းနောက်တစ်ခုကကလေးတွေရဲ့ပညာရေးကလည်းတော်တော်လေးဆိုးဝါးလာတယ်အထူးဖြစ်တော့ကြောင့်ခရရတဲ့ဥယျာဉ်တွေကလည်းများလာတာပေါ့နော်တစ်ဖက်မှာကြတော့လေတို့ရဲ့ဆုံးခွာခဲ့ရတဲ့နေရာနေပိုင်ဆိုင်မှုဒီကိစ္စတွေစားလေပိုပြတ်မှဆုတ်ထွေးလာတယ်အထူးဖြစ်ခြင်းဒီမှာဆိုရင်တော့ဒီငပြောခင်းနေတိုးပြီးမှဖြစ်လာတဲ့ကိစ္စအာ IDP အတွက်ပိုပြီးမှရင်းလေးစရာဖြစ်လာတဲ့ဆိုရင်အကြောင်းကြီးကျွန်တော်ပြောဖြစ်တယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိစေဘေးရှောင်ပြည်သူ3000ကျော်ရှိနေတာပါအဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂစာနာရေးခါအစီအစဉ် WFP အဖွဲ့အပါအဝင်အခြားနိုင်ငံတကာအဖွဲ့တွေကတွားရောက်အကူအညီပေးခြင်းပေမဲ့အစိုးရစစ်တပ်ရဲ့တားမြစ်မှုကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေရောကြလာနေတာကိုလည်းကူညီဖြည့်ရှင်းပေးဖို့မစ်ဘူဂနာကိုတိုက်တွန်းထားကြောင်းကိုကွန်ရှာအောင်ကပြောပါတယ
်နိုင်ငံတကာရဲ့အကူအညီပေးမှုကတဖြည်းဖြည်းရောကြလာတဲ့အနေအထားမှာအထူးဖြစ်တော့ကေအိုတင်းချိုအေရီယာဖက်မှာဆိုရင်တော့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့တွေမရောက်နိုင်တာတော်တော်များပြီးဒီမြင့်နာအနေနဲ့တခြားပေါ်မယ်ဆိုရင်တို့ဟိုကွန်ပျူတာတည်ယူရတာရှိတယ်အရင်တော့ဆိုရင်တော့ကပ္ပစနရိခာအနေနဲ့နေရာတော်တော်များများမှာပေါ်ရောက်ပြီးမှာရိခာပြီးဝင်နိုင်တဲ့အနေထားရှိတယ်အဲ့ဒါကအခုနှစ်နှစ်ကျော်ရှိနေပြီတို့တွားခွင့်မရတာပေါ့နော်လက်ရှိအနေထားဖြင့်နေရာတော်တော်များများမှာကကျွန်တော်ဒီတခါဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့ကပဲဝင်ပြီးနေရတဲ့အနေထားဆိုတော့ကြာလာလို့ရှိရင်လောချက်တွေကိုပြည်မြောင်ပြည်စည်းပေးနိုင်ဖို့ကမလွယ်ဘူးစင်ခေါ်မှုကြီးအများကြီးရှိတယ်ဆိုတဲ့အကြောင်းလေးကျွန်တော်အဲ့ဒါကြီးကိုပြောဖြစ်တာဖြစ်ပါ
2011ခုနှစ်မှာတကြော့ပြန်ဖြစ်လာတဲ့ကချင်စစ်ပွဲကြောင့်အခုချိန်ထိစစ်ရှောင်စခန်း9ခုမှာဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့ GST ကယ်ဆယ်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံခီးစဉ်စတင်ခဲ့တဲ့ Miss Christine Bugana ဟာကချင်ပြည်နယ်ခီးစဉ်အပြီးမှာတော့ရှမ်းပြည်နယ်ကိုတွားရောက်လေ့လာအောင်မှာဖြစ်ပါတယ်ခင်ဗျာ